လက်ရှိဗမာစစ်အစိုးရလက်ထက်သဘောဝသင်္ဇာတကိုနိုင်ငံခြားရောင်းစားတဲ့လုပ်ငန်းတွေထဲမှာသဘောဝဓာတ်ငွေဟာတွက်ချီအကိုက်ဆုံးဖြစ်နေပါတယ်။ဒါပေမဲ့ဓာတ်ငွေပိုက်လိုင်းဆောက်လုပ်တဲ့နေရာဒေသတွေမှာဒေသခံရွာသူရွာသားတွေဒုက္ခရောက်ကြရပါတယ်။1998ကပြီးစီးသွားတဲ့ရတနာဓာတ်ငွေပိုက်လိုင်းဟာကုန်းပေါ်မှာမိုင်40သာရှည်လျားပြီးမဲ့ဒေသခံတွေဒုက္ခရောက်ရတဲ့အတွက် Unocal American Company ကရောကြီးပေးလိုက်ရပါတယ်။ဒါပေမဲ့ရတနာပိုက်လိုင်းကဓာတ်ငွေကိုပြည်တွင်းမှာသုံးဖို့အတွက်2000ခုနှစ်မှာစတင်ဆောက်လုပ်တဲ့ကံပေါက်မြန်ကလေးပိုက်လိုင်းကတော့ဒေသခံတွေကိုအခုတည်းကဒုက္ခပေးနေတုန်းဖြစ်ကြောင်းလွန်ခဲ့တဲ့မေလကထုတ်ဝေတဲ့မွန်လူအခွင့်အရေးအဖွဲ့ရဲ့စာမျက်နှာ90အစီရင်ခံစာမှာဖော်ပြထားပါတယ်။ရတနာပိုက်လိုင်းဒေသကလူအခွင့်အရေးချိုးဖျက်မှုတွေကိုလူသိများပြီးမဲ့ကံပေါက်မြန်ကလေးပိုက်လိုင်းဒေသကနစ်နာဆုံးရှုံးမှုတွေကိုတော့လူသိနည်းနေပါတယ်။
ရတနာဓာတ်ငွေကိုကံပေါက်ကနေမြန်ကလေးထီသွဲယူတဲ့ဓာတ်ငွေပိုက်လိုင်းဟာမိုင်180ကျော်ရှည်လျားတာမို့ပိုက်လိုင်းတစ်လျှောက်အသိမ်းခံရတဲ့လဲမြေဧက2000ကျော်ရှိပါတယ်။ပိုက်လိုင်းထိန်းသိမ်းရေးနဲ့ကာကွယ်ရေးအတွက်တာဝန်ယူရတဲ့တရင်တွေကမြေဧက1000ကျော်သိမ်းယူလိုက်ပါတယ်။ဒီလိုဆုံးရှုံးနေတာတွေကိုစစ်အစိုးရကရောကြီးပေးတာမဟုတ်ပါဘူး။ကံပေါက်မြိုင်ကလေးဓာတ်ငွေပိုက်လိုင်းပြီးစီးသွားတာ10နှစ်နီးပါးရှိလာပေမဲ့ပိုက်လိုင်းတစ်လျှောက်ကဒေသခံတွေကိုအခုထက်ထိအစိုးရစစ်တပ်ကအာဓမစီခိုင်းနေတုန်းဖြစ်ပါတယ်စစ်တပ်ကမတရားအနိုင်ကျင့်နေတာတွေကိုအရေးယူမဲ့သူမရှိဘူးလို့မွန်လူအခွင့်ရေးအဖွဲ့ကဆိုပါတယ
်2008နှစ်လည်က2009ပထမ3လပိုင်းအထိမွန်လူအခွင့်ရေးအဖွဲ့ကသတင်းတောက်9ဦးမြို့နယ်4နယ်မှာကွင်းစင်းလေ့လာမေးမြန်းထားတာတွေကိုအခြေခံပြီးရေးသားထားတဲ့ကံပေါက်မြန်ကလေးပိုက်လိုင်းဒုက္ခတွေအစီရင်ခံစာဖြစ်ပါတယ်။မြို့တုံတံပြူစီရရေပြူစတဲ့မြို့နယ်၄နယ်ကဒေသခံ80ကိုတွေ့ဆုံမေးမြန်းတဲ့အပြင်ဒေသခံသတင်းတောက်9ဦးတို့ကိုမေးမြန်းပြီးရေးသားထားတဲ့အစီရင်ခံစာပါပဲ။မွနို့ဌာနမှာ14နှစ်ကြာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖျက်မှုတွေကိုမှတ်တမ်းတင်ထားတာဖြစ်ပါတယ်။တနည်းဆိုရင်တော့ကံပေါက်မြန်ကလေးဓာတ်ငွေပိုက်လိုင်းကြောင့်ဒုက္ခရောက်ရတဲ့ပိုက်လိုင်းဒုက္ခတွေအကြောင်းမှတ်တမ်းတင်ထားတာပါပဲ။ကံပေါက်အနီးဖြတ်သွားတဲ့ရတနာပိုက်လိုင်းကဓာတ်ငွေကိုအချင်းလက်မ20ရှိတဲ့ပိုက်လိုင်းနဲ့တွဲယူပြီး183မိုင်ကွာဝေးတဲ့တန်လွင်မြစ်တစ်ပတ်ကန်းကမြန်ကလေးပြီးလက်မြစ်ဆက်ကိုပို့ပေးပါတယ်။မြန်ကလေးကတစ်ဆင့်ရန်ကုန်အထိပိုက်လိုင်းနဲ့ဆက်ထားပါတယ
်။ဒါပေမဲ့ပိုက်လိုင်းဆောက်လုပ်ပုံညံ့ဖြစ်တဲ့အတွေ့အက်ကွဲမှုပောက်ကွဲမှုတွေမကြာခဏဖြစ်နေပါတယ်။ပြည်30လောက်ရှိတဲ့ပိုက်လုံးတွေကိုဂဟေစော်ပြီးဆက်ထားတဲ့ပိုက်လိုင်းဖြစ်တဲ့အတွက်ဆက်ထားတဲ့နေရာတွေမှာအက်ကွဲတာများတယ်လို့ရွာသားတွေကပြောပါတယ်။အဲကြောင့်ကဓာတ်ငွေထွက်တာမြင်လို့သက်ဆိုင်ရာကိုသတင်းပေးပေမဲ့အရေးယူပြီးပြင်ဆင်တာမျိုးမလုပ်တဲ့အတွက်ပောက်ကွဲတဲ့အဖြစ်အထိရောက်သွားတာပါပဲ။မြိုင်ကလေးရန်ကုန်ပိုက်လိုင်းတထုံမြို့မှာ2004ခုနှစ်စက်တင်ဘာလမှာပောက်ကွဲတော့ကအိမ်ငါးလုံးမိလောင်ပြီးအိမ်သားတွေဒဏ်ရာရပေမဲ့ဘယ်သူကမှရော့ကြေးပေးတာမဟုတ်ပါဘူး။ပိုက်လိုင်းပောက်ကွဲမှုထဲပိုဆိုးတာကတော့အစိုးရစစ်တပ်ရဲ့တုံ့ပြန်မှုပဲဖြစ်ပါတယ်
။ပိုက်လိုင်းပောက်ကွဲမှုကြီးရင်တဘုံလက်ချဲလူစစ်တပ်ကဆွဆွဲပြီးသူတို့မတင်ကားတဲ့ဒေသခံတွေကိုဖမ်းဆီးထိန်းသိမ်းပြီးနှိပ်စက်ညှဉ်းပန်းပါတော့တယ်။2006ခုနှစ်ဖေဖော်ဝါရီလမြို့တော်မြို့နယ်မှာတဘုံကပိုက်လိုင်းကိုပောက်ကွဲလိုက်လို့ပောက်ကွဲမှုကြီးဖြစ်ပွားတဲ့အခါမှာပတ်ဝန်းကျင်ရွာသား100လောက်ကိုစစ်တပ်ကစစ်ဆေးပါတယ်။ဒီအထက်က10ဦးကိုထိန်းသိမ်းပြီးရက်ရှည်လာမြန်နှိပ်စက်ညှဉ်းပန်းပြီးမှလုပ်ပေးပါတယ်ပိုက်လိုင်းပောက်ကွဲမှုဖြစ်ပွားတဲ့အရက်ကိုတွာလာကွင်ပိတ်ပင်တဲ့အတွက်ဒေသခံလေသမားတွေအသွေးမွေးဝမ်းကြောင်းအလုပ်လုပ်ဖို့အခက်အခဲရှိနေပါတယ်2009ခုနှစ်နှစ်ဆန်းကစက်တင်ဘာလ9လအတွင်းမှာကံပေါက်မြန်ကလေးဓာတ်ငွေပိုက်လိုင်း10ကျင်းနဲ့မင်းပောက်ကွဲတယ်လို့မွန်လူခွင့်ရေးဖွဲ့ကဆိုပါတယ်တလတစ်ခါလောက်ဓာတ်ငွေယူပြီးပောက်ကွဲမှုဖြစ်နေတာဟာသဘုံလက်ချက်မဟုတ်ပဲပိုက်လိုင်းရဲ့အရေးအသွေးနဲ့တိဆောက်ပုံညံ့ဖျင်းလို့ဖြစ်ပါတယ်တဲ့ဒါပေမဲ့ဒီပေါက်ကွဲမှုတွေမှာရွာသားတွေတာဝန်ရှိတယ်လို့စစ်တပ်ကဆွဆွဲကပြင်ဆင်ဖို့ငွေညှိပြီးကင်းဆောင်ခိုင်းပါတယ်။ကံပေါက်မြန်ကလေးရန်ကုန်ပိုက်လိုင်းမကြာခဏပေါက်ကွဲလို့ရန်ကုန်မှာလျှက်စစ်တပ်ပြတ်တောက်ရတဲ့အတွက်ရှင်းနေကစားပြီးမဓမရန်ကုန်ဓာတ်ငွေပိုက်လိုင်းကိုတရုတ်ကုမ္ပဏီကတည်ဆောက်လိုက်မယ်လို့သိရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပိုက်လိုင်းတစ်တည်ဆောက်လို့တိုင်းပိုက်လိုင်းဒုက္ခတွေပေါ်ထွက်လာတာဟာအစင်အလာလို့ဖြစ်နေပါတယ်ခင်ဗျာ။